လူသားချင်းစာနာမှုအကျက်တဲနဲ့ပဋိပက္ခတွေကြားမြန်မာနိုင်ငံအပေါ်ဝင်ကမ္ဘာတဝှမ်းမွတ်စလင်တွေဒီနှစ်ဥပုလအခက်အခဲဆုံးအချိန်တွေကိုဖြတ်သန်းရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောလိုက်ပါတယ်။ဒီအမေရိကန်သံမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကမနေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေအခုလိုပြောဆိုလိုက်တာပါ
And this is a particularly painful Ramadan for Muslim people across the world, in Afghanistan, in Syria, in Xinjiang, Myanmar, Gaza.
Sudan နိုင်ငံရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကျက်တဲရှော့ချရေးအဓိကထားပြောဆိုရင် Afghanistan, Syria, Xinjiang, Myanmar, Gaza စတဲ့ကမ္ဘာတဝန်းကမွတ်စလင်တွေအတွက်အထူးထိခိုက်နာကျင်ရတဲ့ Ramadan ဥပုသ်လပါလို့သံမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကပြောသွားခဲ့တာပါ ဆူဒန်နိုင်ငံမြောက်ပိုင်းဒါဖာဒေသကဆမ်ဆမ်ဒုက္ခသည်စခန်းမှာနှစ်နာရီတိုင်းကလင်းငယ်တူးနှုတ်နဲ့တည်ဆုံနေပြီးလာမယ့်သတင်းပတ်တွေအတွင်းနောက်ထပ်ကလင်းငယ်နှစ်သိန်းလောက်တည်ဆုံနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေနဲ့ကြမ်းကျင်သူတွေကသတိပေးနေတာပါခင်ဗျာ